VOA မြန်မာပိုင်းတနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA သတင်းဖော်ပြခဲ့လို့ပြည်ထရေးကတိုင်ကြားထားတဲ့သတင်းသမား၄ဦးကိစ္စမြန်မာသတင်းမီဒီယာကောင်စီဂျောင်းဝင်ညှိနှိုင်းမဲ့အကြောင်းတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ RFA လွတ်လပ်တဲ့အာရှအသံ Voice of Myanmar VOM ရန်ကုန်ခေတ္တမီဒီယာနဲ့နေရင်းစရာစတဲ့သတင်းဌာနတွေကသတင်းသမား၄ဦးကိုပြည်ထရေးဝန်ကြီးဌာနလက်အောက်သတင်းရက်တက်ဖွဲ့ကနေမီဒီယာဥပဒေပုံမှကိုစားခွဲဆွဲချက်နဲ့မြန်မာသတင်းမီဒီယာကောင်စီကိုမက်ရှလာအကုံပိုင်းကလေးကတိုင်ကြားခဲ့တာဖြစ်ပါတယ်။ဒီသတင်းဌာန၄ခုကနေအစိုးရကအကြမ်းဖက်အဖွဲ့လို့ကြေညာထားတဲ့ရခိုင်တပ်မတော် AA ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့မေးမြန်းခန်းအပါအဝင်သတင်းရေးသားဖော်ပြမှုတချို့နဲ့ပတ်သက်လို့သတင်းမီဒီယာတာဝန်နဲ့ကျင့်ဝတ်ကိုချိုးဖောက်တယ်ဆိုတဲ့အမြင့်ဆုံးပုံမှနဲ့ရဲတပ်ဖွဲ့ကဆွဆွဲထားတာပါ။အခုလာမဲ့ဇွန်လ25ရက်နေ့မှာတိုင်ကြားခံရတဲ့သတင်းသမား၄ဦးကိုရန်ကုန်ကသတင်းမီဒီယာကောင်စီရုံးမှခေါ်ယူပြီးတီးခြားစီမေးမြန်းမှာဖြစ်ပါတယ်။သတင်းမီဒီယာဥပဒေချိုးဖောက်တယ်လို့ဆွဆွဲထားတဲ့ပြည်ထရေးနဲ့သတင်းမီဒီယာကျင့်ဝတ်နဲ့အညီရေးသားခဲ့တဲ့ဆိုတဲ့သတင်းသမားတွေကြားသတင်းမီဒီယာကောင်စီကနေပါဝင်ညှိနှိုင်းမဲ့အခမ်းကဏ္ဍကိုတွဲဘက်အတွင်းမှုကိုမြင့်ကျော်က VOA ကိုခုလိုပြောပါတယ
်ကျင်းဝတ်ပိုင်းလည်းပါတယ်နောက်တစ်ခုကတော့ဒီသတင်းမီဒီယာဥပဒေပါသတင်းသမားတွေရဲ့ရပိုင်ခွင့်ပေါ့နော်သတင်းမီဒီယာဥပဒေရဲ့အခမ်း၃-၄တို့မှာပါတဲ့သတင်းချက်လက်ရယူပိုင်ခွင့်ဟိုရေးသားဖော်ပြပိုင်ခွင့်နဲ့စတဲ့အဲ့ဒီဟာအပေါ်မှာလည်းဟိုကြည့်ပြီးတော့ဟိုဒီဟာအပေါ်မှာကောင်စီကဂျောင်းဝင်ညှိနှိုင်းတဲ့သဘောမျိုးရောမှတ်ချက်ပေးတယ်ဆိုတော့တချို့သောကိစ္စတွေမှာမှတ်ချက်ပေးတယ်တချို့သောကိစ္စတွေမှာတော့ဂျောင်းဝင်ညှိနှိုင်းတယ်
တိုင်ကြားခံရတဲ့၄ဦးတည်းကမန္တလေးခြေဆိုင် VOM သတင်းဌာနအယ်ဒီတာချုပ်ဦးနေမျိုးလင်းကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့မက်ရှလာကုံကဖမ်းဆီးခဲ့တာပါဒါပေမဲ့တရားရုံးကအပြစ်မရှိဘူးဆိုပြီးပြန်လွှတ်လိုက်ပြီးတဲ့နောက်ပြည်ထရေးဘက်ကမချေနှက်တဲ့အတွက်မီဒီယာဥပဒေနဲ့ဆွဲချက်တင်ဖို့ထပ်ပြီးစူးစမ်းခဲ့တာဖြစ်တယ်လို့ဦးနေမျိုးလင်းက VOA ကိုခုလိုပြောပါတယ
်အရင်တုန်းကဒီတရားလိုအဖြစ်နဲ့ဆွဲတဲ့သတင်းတပ်ဖွဲ့က SVR ပေါ့နော်ရန်ဘူးခမောင်ဝင်သူကနေပြီးတော့ပြန်ပြီးတော့မီဒီယာကောင်စီကိုပြန်တိုင်တာခင်ဗျာအဲမီဒီယာကောင်စီဒီကအမှုပိတ်ပြီးပြီးကျွန်တော်ဟိုထောင်းလွတ်ပြီးတဲ့နောက်မှာဒါအမှုကဝန်လုံးကျွဲ့ဟိုမညီဆွမှုဆိုပြီးတော့လွတ်လိုက်တယ်ဒါပေမဲ့သူတို့ကမီဒီယာဥပဒေနဲ့ရေးယူရမယ်ဆိုတဲ့ဟာကိုဟိုပြန်ပြီးတော့တကြောပြန်လာတာပေါ့နော်
မန္တလေးသတင်းရဲတပ်ဖွဲ့ကမက်ရှလာကုံပိုင်းကလေးကတိုင်ကြားထားတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်အခုလိုဂျွန်လအထိရွှေ့ဆိုင်းလာခဲ့တာဖြစ်တယ်လို့ဦးနေမျိုးလင်းကဆိုပါတယ်အခုလိုပြည်ထရေးဘက်ကသတင်းသမားတွေနဲ့ပတ်သက်ရင်မီဒီယာကောင်စီကနေတဆင့်တိုင်ကြားလာတာမျိုးကိုလက်ခံပေမဲ့သတင်းသမားတွေအပေါ်ဖိနှိပ်မှုကိုတော့လက်လွတ်မှာမဟုတ်ဘူးဆိုတာထင်ရှားတယ်လို့ဦးနေမျိုးလင်းကပြောပါတယ
်တိုင်တဲ့နဲ့သူကဘာနဲ့တိုင်ထားလဲဆိုတော့ကျွန်တော်တို့ဒီဇာတိလူမျိုးကိုပဋိပက္ခဖြစ်အောင်ပေါ့နော်လုံဆော်ရေးသားတယ်ဆိုပြီးတော့ကျွန်တော်တို့မီဒီယာဥပဒေကိုးစားကွဲနဲ့သူတို့ကဆွဆွဲထားတာပေါ့နော်အဲကိုးစားကွဲဆိုတဲ့ဟာကလည်းတကယ်လို့ဒါဒီကိုးစားကွဲကိုကျွန်တော်တို့ကျူးလွန်ပါတယ်လို့မီဒီယာကောင်စီကဆုံးဖြတ်ခဲ့ရင်အရက်ဖက်ဒီတဲ့ဥပဒေနဲ့ပြန်သွားရမယ်လို့ဒီမီဒီယာဥပဒေမှာပြဋ္ဌာန်းထားတယ်အဲ့ဒီအမြင့်ဆုံးပုံမှန်နဲ့သူတို့ကဆွဲထားတာခဏအ
ဲ့တော့သတင်းမီဒီယာကောင်စီဘက်ကဒီကိစ္စကိုကင်တွယ်မဲ့အပေါ်မှာကိုနေမျိုးလင်းဘယ်လိုမျှော်လင့်လဲရှင
်သတင်းမီဒီယာရဲ့သမိုင်းပေါ့နော်နောက်မီဒီယာကောင်စီရဲ့သမိုင်းအစိုးရရဲ့သမိုင်းဖြစ်တယ်ပေါ့ဒီဟာကကျွန်တော်တို့သမိုင်းကြံခဲ့မဲ့အမှုပေါ့အဲ့တော့ကြတော့ကောင်စီကလူကြီးတွေလည်းသမားသမတ်ကြကြဆုံးဖြတ်မယ်လို့တော့ကျွန်တော်မျှော်လင့်ထားတယ်ဒါကြောင့်မလို့လေကျွန်တော်တို့သွားပြီးတော့ရင်ဆိုင်တာဖြစ်တယ်ဗ
ျဥနေမျိုးလင်းအပါဝင်သတင်းမီဒီယာကောင်စီမှတိုင်ကြားခံထားရတဲ့နောက်ထပ်သတင်းသမား၃ဦးကတော့အမေရိကန်အခြေစိုက် RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းရန်ကုန်ရုံးလက်ထောက်ဌာနမှူးကိုမိုးမြင့်ရန်ကုန်အခြေစိုက်ခေတ္တမီဒီယာအယ်ဒီတာချုပ်ကိုတာလွန်ဆောင်ထက်နဲ့ရခိုင်ပြည်နယ်အခြေစိုက်နေရင်းစရာသတင်းဌာနအယ်ဒီတာချုပ်ကိုခိုင်မြတ်ကျော်တို့ဖြစ်ပါတယ်သူတို့ကိုတိုင်ကြားခဲ့သူတွေကတော့မန္တလေးရန်ကုန်စစ်တွေစားတဲ့တပ်ဆိုင်ရာသတင်းရဲတပ်ဖွဲ့ကရဲမှုနဲ့ဒူရဲမှုအဆင့်ရဲရာရှိတွေဖြစ်ပါတယ်။မက်ရှလာနောင်ပိုင်းကစပြီး NLD အစိုးရကသတင်းဌာန website ပေါင်း200ကျော်ကိုပိတ်ပင်ခဲ့တဲ့အထက်မှာအခုပြည်ထရေးကတိုင်ကြားထားတဲ့ VOM ရန်ကုန်ခေတ္တမီဒီယာနဲ့နေရင်းစရာသတင်းဌာနတွေရဲ့ website တွေလည်းပါဝင်ပါတယ်။ဒီ website တွေဟာသတင်းအမှားတွေကိုထုတ်နေပြီးတိုင်းပြည်မတည်ငြိမ်မှုကိုဖြစ်စေတယ်လို့အစိုးရဘက်ကအကြောင်းပြထားပါတယ်။အခုလိုသတင်းဌာနတွေရဲ့ website တွေကိုပိတ်ပစ်တာဟာလူကိုအပြစ်ပေးတာတဲ့ပိုပြီးဆိုးရွားတဲ့လုပ်ရလို့ဦးနေမျိုးလင်းက VOA ကိုပြောပါရရှင်။